မြန်မာနိုင်ငံမှာမနှစ်က2018ခုနှစ်နဲ့အခု2018ခုနှစ်အတွင်းတရင်တော့တွေကိုပုံမှန်မျိုးစုံနဲ့တရားစွဲထောင်ချဖိနှိပ်နေတာဟာတရင်လွတ်လပ်ခွင့်ကိုထိခိုက်တယ်လို့ Public Right to Information ဆိုတဲ့ပြည်သူလူထုအတွက်တရင်သိခွင့်ချိုးဖောက်ခံရတာဖြစ်တယ်လို့ UN OCHA လို့ခေါ်တဲ့ကုလသမဂ္ဂလူခွင့်ကော်မရှင်ကဒီကနေ့2018ခုနှစ်စက်တင်ဘာလ17ရက်နေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာချက်မှာထောက်ပြထားပါတယ်ဆက်သွယ်ဥပဒေပုံမှန်နိုင်ငံတော်ရှုဝတ်ချက်ဥပဒေပုံမှန်မတရားသင်းဆက်သွယ်မှုပုံမှန် electronic ပုံမှန်တို့အပြင်သွင်းကုန်ထုတ်ကုန်ဥပဒေနဲ့လေကြောင်းဆိုင်ရာဥပဒေနေနဲ့ပါသတင်းတောက်တွေကိုရောသူတို့ကိုသတင်းရမြစ်ထောက်ပံ့ကူညီတဲ့သူတွေကိုပါတရားစွဲထောင်ချနေတယ်လို့စီရင်ခန်းစာမှာအသေးစိတ်ဖော်ပြထားပါတယ်မကြသေးခင်က writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်ရှုဝတ်ချက်ဥပဒေနဲ့ထောင်ချလိုက်တဲ့ဖြစ်ရက်မြန်မာနောင်သတင်းဌာနရဲ့ editor ချုပ်ကိုဆွေဝင်းကိုသူပြန်မျှဝေလိုက်တဲ့သတင်းတပုတ်အတွက်ပုံမှန် 66 ဂါကြီးသုံးပြီးတရားစွဲထားတဲ့ကိစ္စARR နဲ့ DBB သတင်းဌာနကသတင်းတောက်တွေတန်းလုံးမြောက်ရေးတမ်ဘရိုကာပြုလုပ်တဲ့မွေးစေးမီးရှို့ပွဲသွားလို့အဖမ်းခံရတဲ့ကိစ္စသတင်းတောက်တွေကိုကူညီတဲ့ကချင်တရားဟောဆရာနှစ်ယောက်ကို2016ဒီဇင်ဘာလမှာဖမ်းဆီးတရားစွဲထားတဲ့ကိစ္စအပြင်နေပြည်တော်မှာ drone ကင်မရာနဲ့အပေါ်စီးကနေမှတ်တမ်းရိုက်ဖို့ကြိုးစားတဲ့အတွက်သွင်းကုန်ထုတ်ကုန်ဥပဒေလေကြောင်းဥပဒေနဲ့အဖမ်းခံလိုက်ရတဲ့တူရကီသတင်းတောက်တွေရဲ့အဖြစ်အပျက်တွေကိုဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒါကြောင့်ဒီလောက်ရတဲ့ဟာတရားစီရင်ရေးမလွတ်လပ်မှုမမျှတမှုတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ကော်မရှင်ကဒီအစီရင်ခံစာမှာအခုလိုရေးသားဖော်ပြတာတွေဟာအဖြစ်မှန်တွေဖြစ်တယ်လို့ကြိုးကြောင်းစီလျော်တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
။အခုဒီထောက်ပြတဲ့အချက်တွေအားလုံးကစီလျော်တယ်လို့ကျွန်တော်မြင်ပါတယ်။ဥပဒေတွေကိစ္စတွေကျွန်တော်တို့ပြောနေတာ2013-14 ကပြောနေတာပေါ့နော်2013ဆိုတာ unity ကိစ္စဖြစ်ခဲ့နိုင်ငံလေးဝက်ချက်ဥပဒေကိုထောက်ပြခဲ့တဲ့ဒီအပြန်သုံးသပ်ဖို့ဒါဟိုဘက်ဟို USB ဆိုရလဲတဲ့ပေါ့နောက်ကဒီရဲ့နှစ်မှာ security ကိစ္စလည်းရောက်ရတဲ့တရင်တော့နော်ဒီရဲ့တရင်တော့ပေါ့နော်သူဟိုဘက်ကနေအပြန်မှာဖန်ခံတယ်အဲ့ကိစ္စမှာလည်းပြောခဲ့တယ်နောက်66ကကြည့်ရတော့ဒါပြီးခဲ့တဲ့နှစ်မှာတစ်ချောင်းလုံးအမီဒီယာရဲ့ policy တွေရောဒီကိစ္စပြင်ဆင်ဖို့ပြောခဲ့တယ်။နောက်ဒီသေးဥပဒေတွေမှာလည်းချက်ချောက်ကကြီးနဲ့သုံးကျင်တဲ့ခါသုံးမယ်။900နဲ့သုံးကျင်တဲ့ခါသုံးမယ်။ဒီခါလေးမှာ900ခန့်နဲ့တော့သုံးနိုင်တယ်မီဒီယာပေါ်ပြမှု။သတင်းမီဒီယာဥပဒေရှိပေမဲ့လည်းသတင်းမီဒီယာဥပဒေကတော်တော်လေးကိုသုံးခဲ့တယ်။ဘာလို့လဲဆိုတော့တိတန်ကနေတယ်ဆိုပြီးတော့တော်ဟိုးအချင်းတွေထက်ကိုအခုကပုံပြီးသတိထားတာ
။ဥပဒေတွေနဲ့ပတ်သက်လို့လည်းမြန်မာသတင်းမီဒီယာကောင်စီဖွဲ့ဝင်ဦးမြင့်ကျော်က
ဥပဒေတွေကလည်းကျွန်တော်တို့သတင်းလက်ခွင့်အတွက်အဓိကကြတဲ့ပြဿနာတစ်ခုပါ။နောက်ဒုတိယတစ်ခုကတော့ဟုတ်လေဒီတိုင်းစီရင်စနစ်ကိုကမလွတ်လပ်ဘူးအချို့ကနေပတ်သက်တဲ့ကိစ္စတွေဖြစ်စေလက်နက်ကင်ဖွဲ့စည်းတွေနဲ့အာဏာရှိတဲ့ဖွဲ့စည်းတွေပတ်သက်တဲ့ကိစ္စဖြစ်စေတရားစီရင်စနစ်ကဘယ်လိုက်တဲ့မှုခံရလဲအဲ့လိုကိစ္စမျိုးတွေလည်းပြောခဲ့တယ်သို့တော်ဥပဒေပြင်ဆင်ကိစ္စတော့လွတ်တော်နဲ့သက်ဆိုင်တယ
်ဒါကြောင့်တင်းကျပ်တဲ့ဥပဒေတွေဘလို့ပြင်ဆင်နိုင်မလဲဆိုတာနဲ့ပတ်သက်လို့တရားလွတ်တော်ရှေ့နေလည်းဖြစ်အမျိုးသားလွတ်တော်ကွန်ဆယ်တူလည်းဖြစ်တဲ့ဦးအောင်သိန်းကိုမေးကြည့်တော့သူကအခုလိုပြောပြပါတယ်
နိုင်ငံရဲ့အမြင်ယူဆရင်းနဲ့ဒီနေ့ကျွန်တော်တို့နိုင်ငံရဲ့ဖြစ်ပေါ်မှုတွေနဲ့ပတ်သက်ပြီးတော့သူ့ရင်ပြောင်းလဲခြင်းကိုအတင်းတွန်းလို့လည်းမရဘူးကြာအရှင်းရှင်းလေးတဲ့ဥပဒေရဲ့ရှိမှာပေါ့နော်သူရပါသူပြောချက်အဲ့ဥပဒေနဲ့ပတ်သက်ပြီးတော့သူ့ဟာဖြတ်သိမ်းတဲ့ပြုလုပ်ပြင်မှုကောင်းပြီကျွန်တော်တို့အခုကဒီမီဒီယာသမားနှစ်ယောက်နဲ့ပတ်သက်ပြီးတော့အရေးယူတဲ့ကိစ္စအပိုင်းပေါ်တယ်ဒီပြောချက်အဥပဒေဆိုတော့14ရက်ပြည့်ပြည့်နေနေတဲ့ဟာပဲအခုမီဒီယာသမားနှစ်ယောက်ကိုသူတို့ခုနှစ်နှစ်မူလာရုံးအပြည့်တို့တော့အပေါ်ယုံနေကြသွားတဲ့အခါကျပြုရင်ကြောင်းနေမှုကြီးရှိတိုင်းလဲရှင်ကြီးကအစမျိုးဖြစ်ရင်ပြောမှာပေါ့ဒါပေမဲ့ဌာနဆိုင်ရာတကယ်အရေးကြီးတဲ့ကိစ္စရဲ့ဒီဗမာပြည်ရဲ့အစိုးရရဲ့လုပ်ငန်းတောင်ဝင်ပြုတ်ချက်ဟာမျိုးကြီးအစိုးရဝန်ထမ်းတွေပေါ့ပြင်အဲ့ဒီဥပဒေဖြစ်ဆိုင်သူတို့ကျွန်တော်ဗာနဲ့သွားအရေးယူအဲ့လိုမျိုးကြီးလဲရှိတာပေါ့နော်အဲ့တော့ဖြစ်ပြင်းနဲ့မဖြစ်ပြင်းနဲ့ဆိုတာအော်ကျွန်တော်တို့ကဒီပုဂ္ဂိုလ်တူချင်းရဲ့ဖြစ်ပေါ်နေမှုနဲ့လည်းမဆိုင်ဘူးဗျဒါဟာတခါလေကြရင်လေကျွန်တော်တို့ကအများပြည်သူရဲ့လူမျိုးမှုနဲ့ပတ်သက်တဲ့ကိစ္စရမျိုးတွေတိုင်းပြည်ရဲ့လူမျိုးမှုနဲ့ကိစ္စရမျိုးတွေနဲ့ပတ်သက်ရတော့ဒီလိုဥပဒေတွေကတော့တည်ရှိနေဦးမှာပဲ
ဒီလိုမျိုးသတင်းတော့တွေကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေရှိနေတဲ့ဒေသတွေတွားခွင့်ကန့်သတ်ထားတာ Facebook မှာဖော်ပြတဲ့သတင်းကိုအသေးဖြတ်မှုနဲ့တရားစွဲတာမျိုးတွေရှိနေတာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအခက်အခဲဖြစ်စေတယ်လို့ဒီအစီအခံစာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ကော်မရှင်မင်းကြီးမစ်ရှယ်ဘတ်ချလက်ကမှတ်ချက်ပေးပြောဆိုပါတယ်။ဒီအတွက်သတင်းတောက်တွေကိုတရားစွဲနိုင်တယ်လို့ချိန်ချောက်နေတဲ့အခြေအနေနဲ့အခုလိုဖိနှိပ်နိုင်တဲ့ဥပဒေတွေကိုဖြေလျှော့ပေးဖို့လွတ်လပ်စွာရေးသားပုံလိပ်ထုတ်ဝေခွင့်ကိုထိခိုက်စေတဲ့ဥပဒေတွေပြန်သုံးသပ်ပြင်ဆင်ဖို့ မြန်မာအစိုးရနဲ့တာဝန်ရှိပုဂ္ဂိုလ်တွေကိုလူခွင့်ကော်မရှင်မင်းကြီးဘာချလက်ကပန်ချလိုက်ပါတယ်ခင်ဗျာ။